ရာဇဝတ်မှုကျူးလွန်တယ်လို့မသိငါသူတွေကိုတရုတ်ပြည်မှာကြီးမှအမှုရင်ဆိုင်နိုင်ဖို့ဟောင်ကောင်ကနေလွှဲပေးနိုင်မဲ့ဥပဒေချမ်းကိုလွှတ်တော်မှအတည်ပြုနိုင်ရေးဆက်လုပ်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့အခိုင်အမာပြောကြားလိုက်ပါတယ်။ဒီအစီအစဉ်ပေါ်ဟောင်ကောင်မှာအကြီးအကျယ်ဆန္ဒပြမှုတွေရှိနေပေမဲ့ဒီဥပဒေလိုအပ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ဒီဥပဒေပြဋ္ဌာန်းဖို့တရုတ်အစိုးရကနောက်ွယ်ကနေဆောင်ရွက်နေတယ်ဆိုတာမဟုတ်ဘူးလို့လည်းသူကညှင်းဆန်သွားပါတယ်။ဥပဒေချမ်းကိုအလွှာဆောင်ကစန့်ကျင်သူသိမ်းတဲ့ချီတင်းငွေတွေနေတော့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာမှအခုနှစ်ပိုင်းတွင်အတွင်းဟောင်ကောင်မှာအကြီးအကျယ်ဆုံးဆန္ဒပြပွဲကြီးဖြစ်ခဲ့ပါတယ်။ဆန္ဒပြသူတသန်းလောက်ထိရှိတယ်လို့စီစဉ်သူတွေကပြောပါတယ်။ဥပဒေချမ်းအပေါ်စန့်ကျင်ဝေဖန်နေတဲ့စိုင်းဘုတ်တွေအုပ်ချုပ်ရေးမှုနှုတ်ထွက်ပေးဖို့တောင်းဆိုတဲ့စိုင်းဘုတ်တွေကိုင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါ။ဒီဥပဒေချမ်းအပေါ်လွှတ်တော်မှဒုတိယအကြိမ်အခြေအတင်ဆွေးနွေးကြမဲ့ဗုဒ္ဓဟူးနေ့မှာလည်းနောက်ထပ်လူမှုဆန္ဒပြပွဲကြီးလုပ်ဖို့စီစဉ်ထားပါတယ်။တရုတ်ပြည်မှကြီးမှဆိုရင်ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်မှလို့တရားခဏ်တွေအနေနဲ့အခွင့်အရေးရမှာမဟုတ်ဘူးလို့လေးလာသူတွေကထောက်ပြပါတယ်။တရုတ်အစိုးရရဲ့အုပ်ချုပ်မှုလက်အောက်ပြန်ရောက်ပြီးတဲ့ကဟောင်ကောင်မှဒီမိုကရေစီအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးနေတယ်လို့အခွင့်အရေးလှုပ်ရှားသူတွေကပြောနေပါတယ်။